ဒီနေ့ဆွေးနွေးပွဲကိုအစမြင့်ပညာရေးဥပဒေချမ်းရေးဆွဲရေးကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပညာရေးဝန်ကြီးဌာနတိုက်ပတ်နယ်နီးပညာဝန်ကြီးဌာနလေးလာသူအဖြစ်တက္ကသိုလ်ကျောင်းသားများတက်မကတာကတာကိုယ်စားလှယ်တွေနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ဒီနေ့ဆွေးနွေးပွဲဟာဘာကတာနဲ့တာကတာကျောင်းသားတွေသဘိမ့်မောက်ခဲ့ကြတဲ့အမျိုးသားပညာရေးဥပဒေပြဋ္ဌာန်းပြီးတဲ့အခါဆက်လက်လှုပ်ဆောင်ရမယ်အစမြင့်ပညာရေးဥပဒေချမ်းတွေရေးဆွဲဖို့အတွက်ကြိုတင်ဆွေးနွေးနေကြတာဖြစ်ပါတယ်ဆွေးနွေးပွဲကိုတက်ရောက်လာခဲ့တဲ့မြေလက်ဘာကတာကိုစလေကိုချစ်ဝင်းမောင်ကအစမြင့်ပညာရေးမှာနီးပညာနဲ့အသက်မွေးပညာကိုဘယ်လိုချိတ်ဆက်ကြမလဲဆိုတာကိုဆွေးနွေးဖို့ရှိလာနိုင်တယ်လို့ပြောပါတယ်
ဒီပညာနဲ့တမွေးပညာကိုဘယ်လိုချိတ်ဆက်ဆောင်ရွက်ကြမလဲပထမဆုံးအစ်အနေနဲ့အစ်မပညာဆိုတာဘာလဲဆိုတဲ့ definition ကိုကိုယ်ကိုယ်ပြပြ define လုပ်အောင်ပါလိမ့်ပညာရေးဝန်ကြီးဌာနဘက်ကဆရာကြီးဆရာမကြီးတွေဒီဘက်ကလွှတ်တော်ဘက်မှာပူဇော်တဲ့တော်ကြီးများအပြန်နဲ့ဆွေးနွေးကြပါတယ်အရင်ပွားဖွယ်ရာတွေဆိုတာလည်းထိတ်ထိတ်ဆွေးနွေးကြရရှိပါတယ်အရင်တော့အသိပ္ပယ်နဲ့နီးပညာဝန်ကြီးဌာနအောက်မှာဆိုလို့ရှိရင်ကွန်ပျူတာတက္ကသိုလ်များနီးပညာတက္ကသိုလ်များ GDI GDHS အကုန်လုံးပါတယ်တိုးတော်အခုမှတော့သူကအသိပ္ပယ်နဲ့နီးပညာအောက်ကနေမှနီးပညာဒီနီးပညာနဲ့တမွေးပညာဆိုပြီးခွဲပြီးတော့ GDI နဲ့ GDHS အကြောင်းတွေကိုထားနေရရှိပါတယ်ဒီမူလနဲ့ပြီးတာနဲ့တင်မယ်တမွေးကိုပေါ့နော်အဓိကတော့တမွေးလိုင်းအတော့ကိုသူတို့ training တွေသင်တန်းတွေလုပ်ဖို့ရှိနေတယ
်ဆွေးနွေးပွဲကိုတက်ရောက်လေ့လာဖို့အတွက်ကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကចောင်းသားចောင်းသူကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့ရမှာကိုယ်စားလှယ်12ဦးတက်ရောက်ခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့တိုက်ပံတဲ့ဤပညာဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာအောင်မြတ်ကျော်ကအမျိုးသားပညာရေးဥပဒေရဲ့နောက်ဆက်တွဲပညာရေးဥပဒေဖြစ်တဲ့အစစ်မြစ်ပညာရေးဥပဒေမတင်မနေရပညာရေးဥပဒေအခြေခံပညာရေးဥပဒေဆရာအတက်တင်ပညာရေးဥပဒေနဲ့အသက်မွေးပညာရေးဥပဒေကျမ်းတွေကိုရေးဆွဲဖို့အတွက်အခုလိုဆွေးနွေးကြတာဖြစ်တယ်လို့ပြောပါတယ
်အမျိုးသားပညာရေးဥပဒေပြီးမှကျွန်တော်ကဆွဲလို့ရမှာဟုတ်အဲ့ဒါကြောင့်အခုစပြီးတော့ခေါ်တဲ့သဘောပဲဟုတ်စက်တိုရီယယ်လောလို့ခေါ်တယ်ကျန်တဲ့ဥပဒေတွေနော်ဟိုအစိမ့်ပညာရေးဥပဒေတို့အတခါဟိုနီးပညာနဲ့တမွေးပညာရေးဥပဒေတို့အဲ့ဒီဥပဒေပေါ့ဟုတ်ရှေကံပညာရေးဥပဒေဇာတ်တင်ဥပဒေအဲ့ဒီဥပဒေတွေဆွဲဖို့အတွက်ကိုဒါပြန်လို့အောင်ဒါမှမဟုတ်ဒီအစိမ့်ပညာရေးဥပဒေရေးဆွဲရေးကော်မတီကဒါပြန်ခေါ်တဲ့သဘောပ
ါလက်ရှိရေးဆွဲနေတဲ့အစိမ့်ပညာရေးဥပဒေမူကြမ်းမှာတက္ကသိုလ်တွေလွတ်လပ်စွာစီမံခန့်ခွဲနိုင်ဖို့အတွက်ဗဏ္ဍာရေးလွတ်လပ်ခွင့်ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ဆရာဆရာမခံထားရေးစီမံခန့်ခွဲခွင့်တွေကိုထည့်သွင်းရေးဆွဲသွားမှာဖြစ်တယ်လို့သိရပါတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာအဖွဲ့ဝင်ကိုအောင်နေပိုင်ကပင်မဥပဒေဖြစ်တဲ့အမျိုးသားပညာရေးဥပဒေမှာကျောင်းသားတွေနဲ့သဘောထားကွဲလွန်းနေတာတွေရှိတာကြောင့်နောက်ဆက်တွဲဥပဒေဖြစ်တဲ့အစိမ့်ပညာရေးဥပဒေမူကြမ်းကိုစောင့်ကြည့်ရမှာဖြစ်တယ်လို့ပြောပါတယ်
ဒီအစိမ့်ပညာကတော့ဒီမာသာလောအတီးပြူပြီးမှသူကဆက်သွားမယ်အပိုင်းပေါ့ဗျာမာသာလောမှာအခုကကျောသားပညာရေးဥပဒေမှာဟိုကျွန်တော်ကျောင်းသားတွေတောင်းဆိုတဲ့အချက်တွေဘယ်လောက်ကြီးရနေပြီလဲကျွန်တော်တို့တောင်းဆိုတဲ့အချက်တွေနောက်ပြီးတော့ကျွန်တော်တို့နဲ့အတူရေးဆွဲထားတဲ့ပညာရေးဥပဒေကရောဘယ်လောက်ကြီးကျွန်တော်တို့လိုလားတဲ့အချက်တွေလိုလားသလိုဖြစ်လာလားမဖြစ်လာဘူးဆိုတော့ကျွန်တော်စောင့်ကြည့်သွားရမယ်အခြေအနေလည်းရှိပါတယ်လက်ရှိမှာလည်းဒီလေးဝန်ဆိုင်ကတိကွက်ချိုးဖောက်မှုကြောင့်မတရားဖန်ဆီးခံထားတဲ့ကျောင်းသားတွေပြန်လွတ်မြောက်ရေးကိစ္စလည်းကျွန်တော်တို့ရဲ့အဓိကလုပ်ငန်းစဉ်လည်းဖြစ်ပါတယ်အဲ့ဒါလေးကကျွန်တော်တို့ကျောင်းသားသမဂ္ဂတွေအနေနဲ့အဓိကသွားနေတဲ့လမ်းကြောင်းပေါ့နော်အဲ့ဒါလေးလည်းကျွန်တော်ပြန်လည်းပြီးတော့သုံးသပ်နေကြပါတယ်အဓိကတော့လေ
အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တို့မှဆွေးနွေးပြီးဖြစ်ပေမဲ့လွှတ်တော်နဲ့ရကြသဘောထားကွဲလွဲနေတာတွေရှိတဲ့အတွက်ပြည်အောင်စုလွှတ်တော်မှအတည်ပြုဖို့ကြံနေတာဖြစ်ပါတယ်အဲ့ဒီဥပဒေအတည်ပြုပြီးနောက်မှာနောက်ဆက်တွဲပညာရေးဥပဒေတွေကိုလွှတ်တော်မှဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်